သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်အောက်တိုဘာလ24ရက်နေ့ဒီနေ့လာနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆာန်ဖရန်စစ္စကိုဟတ်မုံဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာဒိဋ္ဌတရားစခန်းပေါ်မှာခဏိပဋိစ္စသမုပ္ပါဒ်တရားတော်များကျေးဇူးပြုပြီးမှဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးပဋိစ္စသမုပ္ပါဒ်တရားတော်ကိုဆင်ញင်နှလုံးသွင်းတော်မူခဲ့တဲ့အချိန်ဟာမဟာတက္ကရတရားသံဃာနှင့်ကဆောင်လာပြီးနေ့ညမှာဖြစ်ပါတယ်အဲ့ဒီအချိန်ကမြတ်စွာဘုရားသည်ဘုရားဖြစ်တော့မရသေးပါဘူးယဟန္တာလည်းမဖြစ်သေးပါဘူးဗောဓိပင်နဲ့ရှင်ပလင်းမှာဘုရားဖြစ်ဖို့ရန်ကြိုးစားနေတဲ့အချိန်ဖြစ်ပါတယ်ဘုရားလောင်းတော်ကြီးသည်6နှစ်တိုင်တဲ့ဒုက္ခရစရိယာတွေကိုကျင့်တော့ပရမအာလာရကာလာမဥဒကရမဗုဒ္ဓဆိုတဲ့ဆရာကြီးတွေစီမှာတပည့်ခံပြီးတော့သမထကျင့်စဉ်လေးကျင့်ခဲ့တယ်။အရဟဝဆရဆံတွေအထိရခဲ့တယ်။ဒါပေမဲ့အဲ့ဒီအကျင့်ဟာဆံရာကြောင့်အကျင့်ဟာနိဗ္ဗာန်ကြောင့်အကျင့်မဟုတ်ဘူးလို့သဘောပေါက်ပါတယ်မဉ္ဇဉ်ဖွဉ္ဇဉ်မဟုတ်သည့်အတွက်နိဗ္ဗာန်ကိုမျက်မှောင်မပြုတ်နိုင်ဘူးသူသိတယ်သိဟာနိဗ္ဗာန်မဟုတ်ဘူးအဲဒါကြောင့်ဒီဆရာကြီးကြီးတွေစီမှာတပည့်မခံတော့ဘဲနဲ့ဒူဝတိစုံခွာပြီးတော့ကိုနိကောဟန်နဲ့ဝိပဿနာအတိဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားကြရတယ်ဒီနေရာမှာတခုတင်ငန်းစာယူလိုက်ပေါ့ဝိပဿနာအသိဝိပဿနာဉာဏ်မပါဘဲနဲ့ဇန်ကျင့်စဉ်တွေဘလောက်ပဲပေါ့မြောက်အောင်မြင်သည်ဖြစ်စေအဲ့ဒီကျင့်စဉ်ဟာနိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ဘူးဒါကိုတင်ငန်းစာယူလိုက်ပေါ့ဒီတော့နိဗ္ဗာန်ကိုမျက်မှောက်ပြုတ်ခြင်းရင်သမထပဒနဲ့တော့မရဘူးဝိပဿနာပါမှရတယ်ဝိပဿနာမပါရင်နိဗ္ဗာန်မရဘူးမြတ်စွာဘုရားပွင့်လာတဲ့အချိန်မှာတော့မြတ်စွာဘုရားကိုယ်တော်ကိုတော်တိုင်ကဝိပဿနာဉာဏ်ဖြစ်အောင်ညွှန်ပြပေးနိုင်တဲ့ပုဂ္ဂိုလ်မို့လို့သမထကျင့်စဉ်နဲ့ကျင့်လာတဲ့ပုဂ္ဂိုလ်များကိုမြတ်စွာဘုရားကဝိပဿနာဖြစ်အောင်လမ်းကြောင်းတွေတက်ပေးခဲ့တယ်။ဒါပေမဲ့အဲ့ဒီအချိန်တုန်းကဝိပဿနာဖြစ်အောင်လမ်းကြောင်းတက်ပေးမဲ့ပုဂ္ဂိုလ်မရှိခဲ့ဘူး။အဲဒါကြောင့်သူနည်းသူဟန်နဲ့ပဲဝိပဿနာဖြစ်အောင်ကြိုးစားခဲ့ရတာ။အဲဒီလိုကြိုးစားတဲ့အချိန်မှာပဲ6နှစ်ပြည့်လာတဲ့အခါကျတော့ဝိပဿနာလမ်းကြောင်းပေါ်ရောက်လာတော့သူ့ရဲ့ရှိတဲ့ဉာဏ်ရဲ့စွမ်းအားကိုသူယုံကြည်လာတယ်။အိမ်မထုရိကလည်းမက်လာတယ်။အိမ်မထုရိရသူဟာဘုရားဖြစ်တော်မယ်ဆိုတာလည်းသိလာတယ်။အဲဒီလိုသိလာခဲ့တဲ့အတွက်အခုနပြောခဲ့တဲ့မဟာတက္ကရတရားသုံးခုနှစ်ကဆောင်လာပြီနေရောက်တဲ့အခါမှာဒီနေ့တော့ဧကမုတ်ချငါဖျားဖြစ်မယ်ဆိုပြီးသူဇာတာတထေသမီးလှူဒန်းတဲ့ကနာနုဇာကနာနုဇာဆိုတာနုထမင်းပေါ့နှုတ်ကိုချက်ထားတဲ့နှုတ်ကိုခဲထားတဲ့ထမင်းပေါ့အဲ့ဒီနှုတ်ခဲထမင်းကိုဖုံပေးသုံးဆောင်ပြီးတော့နေရတဲ့ရာမြည့်ရဲ့တစ်ဖက်ကံ တောအုပ်ကလေးစီကိုကြွားချည်တယ်အဲ့ဒီမှာအင်မတန်အရေးအဝါဒကောင်းတဲ့ညောင်မင်းကြီးတပင်ကိုတွေ့ဒီညောင်မင်းကြီးရဲ့အရေးအောက်နေရာယူပြီးတော့တရားရှိမှတ်တယ်အဲ့ဒီမှာတရားရှိဖို့ပြင်ဆင်လိုက်တဲ့အချိန်မှာပဲညနေဆောင်အချိန်တုတ်ထိယလို့ခေါ်တဲ့မြတ်ထာသမားကကွင်းထဲကမြက်တွေကိုရိတ်ပြီးတော့အိမ်ကိုပြန်လာသတော်စင်ကြီးတစ်ပါးတရားရှိမှတ်နေတာတွေ့တဲ့အခါကြည်ညိုတဲ့စိတ်ပေါ်ပြီးတော့သူ့မျက်ထုံးတွေကမျက်တွေကိုအခင်းအဖြစ်နဲ့ထိုင်ဖို့ယူပြီးတော့လှူဒန်းထားခဲ့တယ်။မျက်ရှိဆုပ်လို့ဒီလိုစာရင်းမှာဆိုပါတယ်။အဲ့ဒီမျက်ရှိဆုပ်ကိုဖြတ်ခင်းပြီးတော့မှထိုင်ပြီးတော့တရားရှိမှတ်ရတယ်။အဲ့ဒီလိုတရားရှိမှတ်နေရင်လည်းမနမင်းနဲ့စိတ်တွေရောက်လာတယ်သူတို့ကအနံယူလိုက်တယ်ဆက်ပြီးတော့တရားအထုတ်တယ်ပရမအဆုံးဘယ်နည်းနဲ့အထုတ်တယ်လဲဆိုရင်အာနာပါနာနည်းနဲ့အထုတ်တာအာနာပါနာနည်းနဲ့အထုတ်အာနာပါနာဆိုတာဘာပြောတာလဲဆိုတော့ဝင်လေနဲ့ထွက်လေကိုပြောတာဝင်လေထွက်လေဟာသူရက်သွားရလမ်းကြောင်းကိုကြည့်လိုက်မယ်ဆိုရင်နာသီးပြားကဝင်တယ်ယင်ကျန်းကိုရောက်တယ်ယင်ကျန်းကနေဝမ်းဘက်ကိုရောက်တယ်ဝမ်းဘက်ကနေပြန်ထွက်တယ်ယင်ကျန်းကိုရောက်တယ်ယင်ကျန်းကနေနာသီးပြားကနေပြန်ထွက်တယ်ဒါဝင်လေထွက်လေရက်သွားရလာရလမ်းကြောင်းပဲဒီတော့မြတ်စွာဘုရားကျင့်ခဲ့တဲ့အာနာပါနနည်းကိုစာရီမာတော့အာနာပါနလိုပဲပြောတယ်။နာသီးပြားလိုလည်းမပြောဘူး။ရေချမ်းလိုလည်းမပြောဘူး။ဝမ်းပိုက်လိုလည်းမပြောဘူး။အဲဒီတော့ဒီဝင်လေနဲ့ထွက်လေကိုသိဖို့အာနာပါနကိုသိဖို့မိအောင်ဖမ်းတဲ့နေရာမှာနာသီးပြားကကြိုက်လေ။နာသီးပြားကဖမ်းဖို့ရေချမ်းကကြိုက်လေရေချမ်းကဖမ်းဖို့ဝမ်းဘက်ကကြိုက်လေဝမ်းဘက်ကဖမ်းပေါ့နာသီးပြားကပဲရှိဝမယ်ရင်ကျဲကပဲရှိဝမယ်ဝမ်းဘက်ကပဲရှိဝမယ်လို့ဒီလိုစာမှာတိတိကျကျမပါပါဘူးနာသီးပြားကရှိဝတာအဆင်ပြေရင်နာသီးပြားကရှိပေါ့ရင်ကျဲကရှိဝတာအဆင်ပြေရင်ရင်ကျဲကရှိပေါ့ဝမ်းဘက်ကရှိဝတာအဆင်ပြေရင်ဝမ်းဘက်ကရှိပေါ့ကနေ့ခေတ်ခါမှာလည်းပဲရင်ကျဲကရှုတဲ့ပုဂ္ဂိုလ်ရှိတယ်။နာသီးပြားကရှုတဲ့ပုဂ္ဂိုလ်ရှိတယ်။ဝမ်းဘက်ကရှုတဲ့ပုဂ္ဂိုလ်ရှိတယ်။ဘယ်နေရာကပဲရှုရှုအဓိကကတော့ဝင်လေနဲ့ထွက်လေကိုမိဖို့ကအဓိကပါပဲ။နာသီးပြားကရှုမှမှန်မယ်။ဝမ်းဘက်ကရှုမှမှန်မယ်လို့ဒီလိုဝိဝါဒကွဲပြားမှုမရှိပါဘူး။အဓိကကတော့အဲ့ဒီအချိန်ကမြတ်စွာဘုရားဝင်လေထွက်လေကိုရှုမှတ်ခဲ့တာဟာတမာတိအစင်ပဲဖြစ်အောင်ရှုခဲ့တာပါဝိပဿနာအစင်မဟုတ်ပါဘူးတမာတိအစင်တမာတိအစင်ကိုရှုတဲ့အခါမှာတမာတိနဲ့ဝိပဿနာမတူတာလေးတော့မှတ်ထားပါလိမ့်သမာဓိကသမထကသူကသမာဓိနဲ့သမထအတူတူပဲသမထကပညာကိုရှုတာဝိပဿနာကပရမတ်ကိုရှုတာအဲ့ဒါလေးတော့မတူဘူးဒီတော့ပညာဆိုတဲ့ပုံမှန်သဏ္ဍာန်ကိုကြည့်ပြီးတော့အဲ့ဒီအာယုံကိုစိုက်ကြည့်နိုင်ရင်အဲ့ဒါသမထဖြစ်တယ်တဘာဝတရားကိုစိုက်ကြည့်နိုင်ရင်ဝိပဿနာဖြစ်တယ်အဲ့ဒီအချိန်တုန်းကဝင်လေထွက်လေကိုကြည့်တယ်ဆိုတဲ့နေရာမှာမြတ်စွာဘုရားသည်တမထအဆင့်ပဲဖြစ်တဲ့အတွက်ယုတ်တရားနံတရားဆိုတဲ့တဘာဝကို သိတဲ့လက္ခဏာမတွေ့ရဘူး။ယုတ်တရားနဲ့တရားဆိုတဲ့ယုံနံတို့ရဲ့သဘာဝကိုမသိဘဲနဲ့လည်းပဲဝိပဿနာမဖြစ်ဘူး။ဒီတော့မြတ်စွာဘုရားရှုတဲ့အာနာပါနသည်တမထအဆင့်လို့ပဲဒီလိုပဲသဘောပေါက်အောင်မှဖြစ်ပါတယ်။အဲဒီလိုတမထအဆင့်နဲ့ဝင်လေထွက်လေကိုရှုမှတ်လိုက်တဲ့အခါကျတော့တမာရီတွေသိအားကောင်းလာတယ်။အားကောင်းလာတော့ဘာဖြစ်လာသလဲ။သောသောတော်ကလည်းဇံရထားတယ်ဆိုတော့အဲ့ဒီဇံရဲ့အဆင့်နဲ့ကြော်လွန်ပြီးဇံကိုခြေခံတဲ့အပင်ရှင်ဆိုတာဖြစ်လာတယ်အပင်ရှင်ဆိုတာဇံကိုခြေခံတာကိုအဲ့တော့ဇံကသူကရင်ထဲကရာဖို့ထားတော့လွန်လေးတကူရတာလေအခုလည်းပဲဇံนี่ပြန်ရတယ်အပင်ရှင်นี่အပင်ရှင်ထိရသွားတယ်ရသွားတော့ဘာဖြစ်လဲပရမသောပုပ္ပိနိဗ္ဗာန်နုဒတိဆိုတဲ့အပင်ရှင်ရထားတယ်ရသွားတယ်ပုပ္ပိနိဗ္ဗာန်နုဒတိဆိုတဲ့အပင်ရှင် ਨੇ ဘာကိုမြင်တယ်လဲသူ့ရဲ့ဘဝနောက်ကြောင်းတွေကိုမြင်လာတယ်အတိဘဝတုန်းကဖြစ်ခဲ့ဘူးတဲ့ဘဝတွေဝိတန္တရာတို့သုဏတမတို့မာဇနကတို့စသဖြင့်ဘဝတွေတဘဝပြီးတဘဝမြင်လာတယ်ရုပ်ရှင်ကြည့်နေရတဲ့လိုမျိုးအတိတ်ဇာတ်လမ်းတွေတစ်ခုပြီးတစ်ခုပြန်ပြီးတော့စိတ်ထဲမှာပေါ်လာတယ်။အဲဒီလိုပေါ်လာတာဟာအဘိညာဉ်ရဲ့စွမ်းရည်ပေါ့။တမာတိကိုခြေခံတဲ့အဘိညာဉ်ရဲ့စွမ်းရည်။အဲဒါကြောင့်ယင်းနေလည်းပဲတမာတိအားကောင်းမယ်ဆိုရင်ဒီအဘိညာဉ်တွေရနိုင်တာပဲ။ရှေ့ဖြစ်နောက်ဖြစ်တယ်သိနိုင်တာပဲ။အရင်ဘဝတွေပြန်ပြီးတော့သိနိုင်တာပဲအရင်ဘဝကဘလို့ဖြစ်ခဲ့တယ်ဒီဘဝကဘလို့ရောက်လာတယ်ပဋိသင်္ဍေနဲ့သုတိနဲ့ကိုယ်ဆက်စသည်ဖြင့်ဒါဟာအပင်ကြီးရဲ့စွန့်ရင်တတ္တိတွေတမာတိရဲ့စွန့်ရင်တတ္တိတွေလို့ဆိုလိုပါတယ်အဲ့ဒီနည်းနဲ့မြတ်စွာဘုရားသည်အရင်ဘဝတုန်းကဖြစ်ခဲ့မှုတဲ့ဘဝတွေတစ်ခုပြီးတစ်ခုပြန်ပြီးတော့တရိယပြန်ကြည့်နိုင်တဲ့စွမ်းရည်တွေရှိလာတယ်။စွမ်းရည်တွေရှိလာပြီမဲ့လို့လည်းပဲအဲ့ဒီလိုပြန်ကြည့်လိုက်တဲ့အခါကျတော့ဘာတွေတွေ့လဲ။ဘဝတွေပဲတွေ့တယ်။ပုဂ္ဂိုလ်တ attva တွေပဲတွေ့တယ်။ပုဂ္ဂိုလ်တ attva တွေပဲတွေ့တော့တာပညာကိုတွေ့တယ်ခေါ်တာပေါ့။ပရမတ်ကိုတွေ့တယ်မခေါ်ဘူး။ပုဂ္ဂိုလ်တွေတ attva တွေယောက်ျားတွေမိန်းမတွေသူရဲ့ဘဝဖြစ်စဉ်တွေဒါတွေကိုပဲပြန်တွေ့အဲ့လိုပြန်တွေ့တော့သူသိကျင်တာကယုံနာခန္ဓာဖြစ်ကျင်တာကဝိပဿနာဒါလေးသဘောပေါက်ထားဖို့လိုပါတယ်သူသိကျင်တာကယုံနာခန္ဓာရကျင်တာကဝိပဿနာဉာဏ်เนาะဝိပဿနာဉာဏ်အခုတကယ်တွေ့နေတာကပုံမှန်တရားပုဂ္ဂိုလ်တ attva ယုံနာကိုမတွေ့ရဘူးပုဂ္ဂိုလ်တ attva ဆိုတဲ့ပုံမှန်တရားတွေပဲတွေ့နေရတယ်တွေ့နေရတော့ဝိပဿနာညာမဖြစ်ဘူးဒါတမာရီရဲ့စွန့်ရည်လေအဲ့လိုဖြစ်လာတော့မကျင်နိုင်ဘူးပေါ့လေစိတ်ထဲမှာသူရဲ့ဆန္ဒမပြည့်ဘူးပေါ့အဲ့လိုမပြည့်တော့အဲ့ဒီပုပ္ပိနိဝါဒနောက်တိညာကိုပဲဥပိ္ပခာပြုလိုက်တယ်ဆက်မကြည့်တော့ဆက်မကြည့်ပဲနဲ့ခုနလိုတမာရီအားကောင်းကောင်းနဲ့အာနာပါနာကျင့်စဉ်ကိုဆက်ကျင့်အဲ့လိုဆက်ကျင့်တော့ဇံရဲ့အခြေခံနဲ့ဇံဆိုတဲ့အခြေခံနဲ့ဒိဗ္ဗစကုညံရလာတယ်ဒုတိယတန်းကောင်ရလာမှာဒိဗ္ဗစကုညံရလာတဲ့အခါမှာဒိဗ္ဗစကုညံနဲ့တဘွားနဲ့တဘွားအကူဆက်တွေသူသိလာတယ်အရင်ဘဝကဝိညာဉ်ချုပ်ကန်ဒီမှာဘယ်လိုဖြစ်ခဲ့လဲဒီဘဝမှာပရိသတ်နေနေတော့ဘယ်လိုဖြစ်လာလဲအတိတ်ဘဝနဲ့ပစ္စုပန်ဘဝအကူဆက်လူကနေနဲ့ပြက်သလားနတ်ကနေလူဖြစ်သလားစသည်ဖြင့်ဒါလေးတွေသိလာသူရဲ့ဘဝအကူဆက်ကိုလည်းသိတယ်လို့တတ္တဝါအာလုံးတို့ရဲ့ဘဝအကူဆက်တွေလည်းသူသိတယ်ဒီပင်ကြီးရဲ့စွန့်ရင်တတ္တိဟာကိုယ်ဘဝတစ်ခုတည်းကိုသာသိတာမဟုတ်ဘူးတရဘာတို့ရဲ့စိတ်အခြေအနေတရဘာတို့ရဲ့ဘဝအခြေအနေအာလုံးကိုလည်းသိနိုင်တဲ့စွန့်ရည်တွေရှိတယ်ဒါပင်ကြီးရဲ့တကူပဲဒါပေမဲ့အဲ့ဒီအပင်ကြီးဒိဗ္ဗစကုညံရဲ့စွန့်ရည်ဟာလည်းပဲ ပရမတ်ကိုတွေ့တာမဟုတ်ဘူးသူတို့လည်းပညာကိုပဲတွေ့တာပဲလူကနေနဖြစ်တယ်နတ်ကနေလူဖြစ်တယ်လူကနေခွေးချင်းကလေးစားဖြစ်သွားတယ်စသည်ဖြင့်ဒါလည်းပညာပဲပုဂ္ဂိုလ်တ ত্ত্ব ဝါကိုတွေ့တာပုဂ္ဂိုလ်တ ত্ত্ব ဝါဆိုတဲ့အမြင်ဟာဒါလည်းဝိပဿနာအမြင်မဟုတ်ဘူးတမထအမြင်ပဲရှိသေးတယ်ဒီအမြင်လောက်နဲ့လည်းပဲမဉ္ဇဉ်ဖွဉ္ဇဉ်မရနိုင်သေးဘူးဒါကြောင့်မလို့ဖရာလောင်းဟာအဲ့ဒီဒေဝသုက္ကညာကိုလည်းပဲအာကိုလို့မရဘူးဖြစ်သွားတယ်ဒီတော့ဒေဝသုက္ကညာတို့ပောပိနိဝါဒနောသတိညာတို့ဒီညာတွေဟာညာတော့ညာပဲဒါပေမဲ့ဝိပဿနာညာမောသည့်အတွက်ဒီညာတွေနဲ့ဒီညာတွေရဲ့စောင့်ရည်နဲ့နိဗ္ဗာန်ကိုမရနိုင်ဘူးလို့အဲ့ဒီလိုမှတ်ရမှာပေါ့အဲ့ဒါကြောင့်မလို့အရိညာကိုလည်းဥပိ္ပခာပြုလိုက်တယ်ဥပိ္ပခာပြုလိုက်တော့ဘာလို့မလဲဒါရေးကြည့်တာပေါ့ဒီနေရာမှာဘောဘိနိဝါဒတော်သတိဉာဏ်နဲ့ပုဂ္ဂိုလ်တ ত্ত্ব ဝါတွေမြင်တယ်မကြိုက်ဘူးဒီပါစကုဉာဏ်နဲ့ဘောဘိနိဝါပုဂ္ဂိုလ်တ ত্ত্ব ဝါတွေမြင်တယ်ဒါလည်းမကြိုက်ဘူးနော်မကြိုက်ဘူးဘာဖြစ်လို့မကြိုက်တာလဲသူသိကျင်တာကဘာလဲယုံနာခန္ဓာနော်တွေ့နေရတာကပုဂ္ဂိုလ်တ ত্ত্ব ဝါဒီလိုဖြစ်နေတာကိုဟုတ်လားသိကျင်တာကယုံနာခန္ဓာတွေ့နေရတာကပုဂ္ဂိုလ်တ ত্ত্ব ဆန္ဒမပြည့်ဘူးဆန္ဒမပြည့်ဘူးဘုန်းကြီးတို့ယောဂီတွေကတော့ဒီခေတ်ဒီအခါမှာအခုလိုပြောပြပေးနေတဲ့ပုဂ္ဂိုလ်တွေရှိနေတော့ကိုကသဘောပေါက်တာပေါ့လေအဲ့ဒီအချိန်တုန်းကဖခင်လောင်းကဘယ်လိုမှလာပြောပြပေးတာမရှိဘူးပြောပြပေးနိုင်တဲ့ပုဂ္ဂိုလ်လည်းမရှိဘူးသူကိုယ်တိုင်ထိုးထွင်းပြီးတော့သိအောင်ကြိုးစားနေရတာဘလောက်ခက်ခဲသလဲဆိုတာတွေးကြည့်ရင်သဘောပေါက်နိုင်ပါလေဘလုတ်ကုညီမှလည်းမရှိဘူးဘလုတ်ကုညီမှလည်းမရဘူးကုညီနိုင်မဲ့ပုံကလည်းမရှိဘူးဒါကြောင့်မလို့အင်မတန်အခက်အခဲတွေဖြစ်ရတာပေါ့ရသာသနာဆိုတာဟာဘုရားတဆူရဲ့သာသနာနဲ့နောက်ဘုရားတဆူရဲ့သာသနာအကူဆက်မှာပရမဘုရားရှင်ရဲ့လက်ထက်မှာမဉ္ဇဉ်ဖွဉ္ဇဉ်ရထားတဲ့လူရိနတ်တွေပြမာတွေရှိကြတယ်။အဲ့ဒီလူရိနတ်တွေပြမာတွေဟာနောက်ဘုရားတဆုပွင့်လာတဲ့အချိန်မှာတရားမှမရှိတော့ဘူး။အလုံးဟာဝိညာဉ်ချုပ်သွားကြတယ်။အကယ်၍ကြံနေသေးတဲ့ဆိုရင်လည်းပဲသဘာဝကမကြောက်။ဘာဖြစ်လို့တော့ဆိုတော့လောကကြီးမှာသစ္စာလေးပါးကိုထိုးထွင်းသိတာဟာမြတ်စွာဘုရားသိတဲ့အချိန်မှာဘလို့ကိုညီမမရဘူးသူ့ဘာသာသူထိုးထွင်းရင်သိတာသူ့အရင်ဘလို့မှသိထားတာမရှိဘူးသူသည်ပရမသုံးသိတာဒါဗုဒ္ဓတို့ရဲ့နေရာမှာအရင်ဘုရားတွေလက်ထက်ကမဉ္ဇဉ်ဖွဉ္ဇဉ်ရထားတဲ့ပုဂ္ဂိုလ်များရှိနေခဲ့မယ်ဆိုရင်ဒါသူဟာပရမသုံးသိတဲ့ပုဂ္ဂိုလ်မဖြစ်နိုင်တော့ဘူးမဖြစ်နိုင်တော့ဘူးဒါကြောင့်မလို့ဘုရားတစ်စုပွင့်တော့မယ်ဆိုရင်အရင်ဘုရားတွေလက်ထက်ကမညာဖွညာယထာဘုဒ္ဓပုဂ္ဂိုလ်များအားလုံးဟာအကုန်လုံးဝိညာဉ်ချုပ်သွားကြတာကြီးပဲဘယ်သူမှမကြောက်အဲ့ဒါကြောင့်မလို့အခုဘုရားလောင်းဗောဓိပင်မှာတရားရှိမှနေတဲ့အခါကျတော့လည်းပဲယုံနာခန္ဓာဒီကိုတွေ့အောင်သိအောင်ကြိုးစားနေပြီမဲ့ယုံနာခန္ဓာရဲ့သဘောကိုလာပြောပြမဲ့ပုဂ္ဂိုလ်တစ်စုံတစ်ယောက်ရှိကိုမရှိလူထဲမှာလည်းမရှိဘူး၊နတ်ထဲမှာလည်းမရှိဘူး၊ဘယ်မှာလည်းမှာလည်းမရှိဘူး။လောကကြီးတစ်ခုလုံးဟာအသိဉာဏ်နဲ့ကင်းမဲ့အဝိဇ္ဇာတွေဖုံးလွှမ်းနေတာ၊မိုက်တဲ့တဲ့ရောက်။အဲ့ဒီအချိန်မှာမှဖေယကပွင့်ရတာကိုဒါသူတို့ရဲ့နေရာမှာပေါ့နော်။အဲ့ဒီတော့မြေတို့ကူညီမှလည်းမရနိုင်ဘူး။ဘယ်နဲ့ဘယ်ပြမာတို့ရဲ့အကူညီမှလည်းမရနိုင်ဘူး။သဘာသာတို့ပဲကြိုးစားပြီးတော့အထောက်အကူအဲ့လိုအထုတ်တဲ့အခါကျတော့ခုနပြောခဲ့တယ်လေပရမမြင်တာကဘာလဲပညာသူသိကျင်တာကပရမဒီလိုကိုနော်ပရမမြင်နေတာကပုဂ္ဂိုလ်တ ত্ত্ব ဝါသူသိကျင်တာကယုံနာခန္ဓာဒီလိုအမြင်ချင်းကမတူဘူးဖြစ်အဲ့ဒါပညာမြင်ရကနေပရမမြင်အောင်သူကြည့်တော့မယ်ပုဂ္ဂိုလ်တ ত্ত্ব ဝါမြင်ရကနေယုံနာခန္ဓာမြင်အောင်သူကြည့်တော့ ကြည့်တော့မယ်သာပြောတာစောစောကလည်းကြိုသိထားတာမရှိဘူးလာပြီးတော့သင်ပေးမယ်ပုဂ္ဂိုလ်လည်းမရှိဘူးနီးလည်းမေးမယ်ပုဂ္ဂိုလ်လည်းမရှိဘူးသူကိုယ်တိုင်လည်းဘယ်လိုကြည့်ရမှမသိဘူးဒီတော့ပရမနေမွေငယ်မှာမနတာကိုအောင်တယ်ပရိမယံလို့ခေါ်တဲ့ခံမကြီးအဖြစ်7နိုင်9နိုင်လောက်မှာပေါ့နော်ဘုဗ္ဗိနိဗ္ဗာန်သတိဉာဏ်ရတယ်။တန်းကောင်ဉာဏ်လောက်မှာဒီဘက်စကုဉာဏ်ရတယ်ဆိုတော့တကောင်ကျော်သွားပြီပေါ့။ဒါပြိနေညကဆောင်လာပြိနေညတကောင်ကျော်သွားပြီ။တကောင်ကျော်သွားပြီဆိုတော့ဒီလာပြိနေမှာသူကလည်းပဲဧကံမုတ်ကြံဖျားဖြစ်လိမ့်မယ်လို့သူကသူယုံကြည်ထားတယ်။အချင်းကလည်းတန်းကောင်ကျော်သွားပြီဆိုတော့အချင်းကအများကြီးနည်းသွားပြီ။အဲ့ဒီမှာလေဘုရားလောင်းဟာဝိပဿနာဖြစ်ဖို့အတွက်သူ့ရဲ့ရထားတဲ့အဘိညာဉ်တွေရဲ့စွမ်းရည်နဲ့အတိတ်ဘဝပြစ္ဆုတ်ဘဝအနာဂတ်ဘဝတွေကိုအပြတ်မြတ်လှမ်းလာသူပြန်ကြည့်အဲ့ဒါလို့ပြန်ကြည့်လိုက်တဲ့အခါကျတော့ဖြတ်စောစိတ်ထဲမှာသဘောပေါက်တာတစ်ခုရှိတယ်အဲ့ဒီသဘောပေါက်ချက်ကဘာလဲဆိုရင်ဟောတတ္တဝါတွေတဘွားပြီးတဘွားတဘွားပြီးတဘွားဒီတဘွားဖြစ်လိုက်ပြီးတော့ဝิญဉ်ချုပ်သွားလိုက်နောက်တဘွားဖြစ်လာလိုက်ဝิญဉ်ချုပ်သွားလိုက်နောက်တဘွားဖြစ်လာလိုက်အဲ့ဒီလိုနဲ့တဘွားပြီးတဘွားဆင်းဆက်မပြတ်ဖြစ်ဘဝတွေအစဉ်တန်းနေတယ်အဲ့ဒီဘဝတွေကလည်းပုဂ္ဂိုလ်တတ္တဝါတွေဖြစ်နေတယ်ပညာတွေဖြစ်နေတယ်ပညာတွေဖြစ်တော့သူလျှောက်ကြည့်အပင်ကြီးရဲ့တကုံးနဲ့ကြည့်တော့မြန်တာပေါ့လေလျှောက်ကြည့်လျှောက်ကြည့်ရင်လျှောက်ကြည့်ရင်သူ့စိတ်ထဲမှာစိတ်ကုတ်ကုတ်စိတ်ကုတ်ကုတ်ပေါ်လာတယ်ဒီတော့ဘဝတွေအများကြီးဖြစ်နေတာဘဝတစ်ခုနဲ့တစ်ခုအကူးဆက်ရက်မသွားပဲနဲ့ဆက်သွားတာဘလူးကြောင့်တော့ဘာကြောင့်တော့အဲ့ဒီမှာလေသူညာလေးကပွင့်ဘဝတစ်ခုနဲ့ဘဝတစ်ခုဆက်ပြီးတာဟာတဏှာတဏှာဆိုတဲ့တရားလေးရဲ့သဘောကိုသူသဘောပေါက်လာတယ်ဘဝတစ်ခုဖြစ်လာတယ်ရပ်သွားတယ်နောက်ဘဝတစ်ခုပေါ်လာတယ်အဲ့ဒီနောက်ဘဝတစ်ခုဘာကြောင့်ပေါ်လာတယ်လဲဆိုတာကိုအဖြစ်ရှာကြည့်လိုက်တဲ့အခါကျတော့ဘဝကိုตายရတဲ့တဏှာဘဝကိုလိုလားတဲ့တဏှာဘဝကိုတောင်းတတဲ့တဏှာအဲဒီတဏှာလေးကြောင့်ဘဝဟာရက်မသွားပဲနဲ့တဘွားပြီးတဘွားဆက်နေတာပဲဆိုတဲ့အမြင်ကလေးသူရထားတယ်ရသွားတယ်ပေါ့လေအဲဒီအမြင်ဟာဝိပဿနာဖြစ်ဖို့အတွက်သဲလုံစာလေးတစ်ခုပဲအဲဒီတော့ဘဝတစ်ခုနဲ့ဘဝတစ်ခုဆက်ပြီးတဲ့သဘောဒီတဏှာလေးပဲဒီတဏှာကြောင့်ဘဝတွေဆက်ပြီးနေတာဟုတ်ပြီတဏှာကြောင့်ဘဝတွေဆက်ပင်းနေတာဆိုတော့အဲ့ဒီဘဝတွေအစတုန်းကဘယ်လိုနဲ့စခဲ့တော့ဘဝရဲ့အစကတော့မထင်ရှားဘူးတဲ့နတ်ပညာယတိဘောဘကောတိနတ်ပညာယတိအနမတကောယံဘေခွေတန်တာရောဘောဘကောတိနတ်ပညာယတိဘေခွေအချက်သားတို့အနမတကောအယံတန်တာရောအနမတကောအစမထင်တဲ့အယံတန်တာရောဟောဒီသန္တရာကြီးသည်ပုပ္ပါကောတိနပညာယတိအစဆုံးဘယ်ပုဂ္ဂိုလ်ဘယ်တတ္တဝါဘယ်ဘဝကစခဲ့တယ်ဆိုတာမထင်ရှားပါဘူးတဲ့ဘဝရဲ့အစရှာလို့မရပုဂ္ဂိုလ်ရဲ့အစရှာလို့မရဒါဖြင့်ဘာရဲ့အစတော့ရှိတယ်လဲဆိုတော့ဓမ္မရဲ့အစတော့ရှိတယ်အဲ့ဒါကဘာလဲအဝိဇ္ဇာနိဝရဏနတ္တနာတဏ္ဍာယောဇနနာတန္တာဝတံတန္တာရတံအဝိဇ္ဇာနိဝရဏနာအဝိဇ္ဇာတိဟုသောနိဝရဏနဲ့ကျင်လည်နေကြကုန်သောတဏ္ဍာတန်ယောဇနနာတဏ္ဍဆိုတဲ့တန်ယောဇဉ်တရားနဲ့ညှိတွင်နေကြကုန်သောတတ္တနာတတ္တဝါတို့သည်တတ္တဝါတို့အားအဝိဇ္ဇာဆိုတဲ့တရားနဲ့အဖုံးကွယ်ခံထားရတယ်အဝိဇ္ဇာနိဝရဏ တဏှာဆိုတဲ့တရားနဲ့ညှိကနေကြတယ်တွေ့တာနေကြတယ်တဏှာတန်ယောစနအဝိဇ္ဇာကဘဝရဲ့အစကိုမသိအောင်ဖုံးကွယ်ထားတယ်ဘဝရဲ့အစကိုသာမသိတာမဟုတ်သေးပါဘူးဘဝတစ်ခုနဲ့တစ်ခုလည်းပဲနောက်ထပ်ဘာဖြစ်လိမ့်မယ်လို့မသိအောင်လေဒီဝိဇ္ဇာကပဲဖုံးကွယ်ထားတာပဲအရင်ဘဝတွေတော့ကဘာဖြစ်ခဲ့တယ်မသိဘူးမသိအောင်ဖုံးကွယ်ထားတာလေဒီဝိဇ္ဇာပဲအဲ့တော့မသိမှုသည်အဝိဇ္ဇာအဝိဇ္ဇာဆိုတဲ့သကလုံးကလေးတစ်ခုတည်တဲ့ဟောဝါဒလေးတစ်ခုပေါ်လာခြင်းဟာဘလောက်တွေးတောပြီးမှပေါ်လာရသလဲဆိုတာဒါစဉ်းစားဖို့ပါပဲအဲ့ဒီတော့မြတ်စွာဘုရားဒီလိုအတိမျိုးမဝင်ခင်တုန်းကအဝိဇ္ဇာဆိုတဲ့သကလုံးကလေးတစ်ခုလောကမှာမရှိသေးဘူးပေါ်ခွင့်မရမြတ်စွာဘုရားကနေပြီးတော့ဘုရားလောင်းဘဝနဲ့ယခုလိုဩတတ္တဝါတွေဟာအတိတ်ကာလတစ်လျှောက်လုံးဖြစ်ခဲ့တယ်။ဘဝတွေတစ်ဘဝပြီးတစ်ဘဝဖြစ်လာခဲ့တယ်။အဲ့ဒါကိုမသိဘူး။မသိဘူးဆိုတဲ့သကလုံးလေးတစ်လုံးကိုဒီနေရာမှာအဝိဇ္ဇာလို့ဒီလိုသုံးလိုက်တာ။မျက်လုံးကန်းနေတာ။အတိတ်တွေကန်းနေတာ။သိတာကဝိဇ္ဇာ။ဝိဇ္ဇာမရှိတာကအဝိဇ္ဇာ။သိတဲ့မျက်လုံးကန်းနေတာသိတဲ့မျက်လုံးကန်းနေတာဒါကြောင့်မလို့အသိမျက်လုံးလေးကန်းနေတဲ့သဘာဝကိုဖရာလောင်းကနာမည်တက်ပြလိုက်တယ်အဲ့ဒါအဝိဇ္ဇာပဲအဝိဇ္ဇာနိဝရဏနာတတ္တနာအဝိဇ္ဇာဆိုတဲ့နိဝရဏရဲ့အပိတ်ဖို့အကာအကွယ်တားဆီးအနှောက်အယှက်ခံနေကြရတယ်မသိမှုနဲ့နေနေကြရတယ်မသိမှုနဲ့နေနေကြရတယ်လောကကြီးမှာမသိတာသည်ဘလို့လဲအဝိဇ္ဇာအဝိဇ္ဇာနဲ့နေနေကြရတာမသိမှုနဲ့နေနေကြတဲ့အခါကျတော့မသိမှုရှိလို့မသိမှုရှိတော့တတ္တဝါတွေဟာကိုယ်ရထားတဲ့ဒုက္ခကိုဒုက္ခမှမသိဘူးမသိတော့ကိုယ်ရထားတဲ့ဘဝကနေနဲ့တပည့်ကျဉ်တတ်နေကြတာပေါ့ตายာနေကြတာပေါ့တွေ့တာနေကြတာပေါ့ကိုယ်ဘဝကလေးကိုရထားတယ်တရားတဲ့တတ်မဲ့တဲ့နှိမ့်တဲ့မစွန့်ညင်ဘူးမလဲတာလို့ဆုံးမရင်လည်းတော့ဘဝမှာကောင်းကောင်းဘဝကောင်းကောင်းတစ်ခုရခြင်းနဲ့ဘဝကိုပဲရခြင်းတော့တယ်ဒီတော့အတိတ်ဘဝအတိတ်တုန်းကဘဝတွေဖြစ်ခဲ့တယ်အဲ့ဒီဘဝတွေကဒုက္ခတွေများခဲ့တယ်အဲ့ဒီဒုက္ခတွေကိုမသိအောင်ဖုံးကွယ်တာကအဝိဇ္ဇာအဝိဇ္ဇာကဖုံးကွယ်ထားတော့ဒီဘဝရဲ့အပြစ်ကိုမမြင်ဘူးမမြင်တော့ဘဝကိုตายရတယ်တက်မဲ့တဲ့နှိမ့်တဲ့ตายရတက်မဲ့နှိမ့်တာကတဏှာလက်ရှိဘဝကလေးကိုตายရတက်မဲ့နှိမ့်တဲ့အခါကျတော့နောက်ဘဝကိုလည်းဆက်ပြီးတော့လူချင်းတောင်းတဲ့စိတ်တွေပေါ်လာတာပဲလက်ရှိဘဝကိုဆုံးသွားတော့မယ်ဟာနောက်ဘဝတွေရရပါစေနောက်ဘဝဒီလိုပုံစံမျိုးပြန်ဖြစ်ရပါစေဒီနဲ့မြင့်တဲ့ဘဝမျိုးရရပါစေစသဖြင့်ဒီလိုတောင်းတတောင်းတတာကတဏှာဘဝကိုလက်ရှိဘဝကိုตายရတာလဲတဏှာနောက်ဘဝကိုတောင်းတတာလဲတဏှာအဲ့ဒီဘဝရဲ့ပြည့်ကိုမမြအောင်ဖုံးကွယ်တာကအဝိဇ္ဇာအဝိဇ္ဇာနိဝရဏနာအဝိဇ္ဇာဆိုတဲ့နိဝရဏတရားနဲ့ဖုံးကွယ်ခံနေကြရတဲ့တတ္တဝါတွေတဏှာသယောဇနနာတဏှာရဲ့တွေ့တာမှုနဲ့အသက်ရှင်နေကြတဲ့တတ္တဝါတွေဒီအကြောင်းတရားနှစ်ပါးသွားတွေ့အဲ့ဒီတရားနှစ်ပါးသွားတွေ့ခြင်းဟာနံပါတ်1ပရမတ်အမြင်လေးရသွားခြင်းပဲနံပါတ်2ပဋိစ္စသမုပ္ပါဒ်ရဲ့သဲလွန်စာလေးရသွားခြင်းပဲနံပါတ်3ဝိပဿနာဖြစ်ဖို့ရန်အတွက်ဓမ္မကိုစတင်မြင်ခြင်းပဲဒီတော့အချိန်အပြည့်ပြောမယ်ဆိုလို့ရှိရင်မိုးတော့ရတော့မရောက်သေးဘူးပေါ့လေညတဏှာကြီးတဏှာကြီးခွဲတော့ဖြစ်ပါလိမ့်မယ်အဲ့ဒီအချိန်မှာဘုရားလောင်းသည်ဝိပဿနာရဲ့အခြေခံအဝိဇ္ဇာတဏတရားတဏတရားပရမတရားတို့ရဲ့ပရမတရားတွေကိုသဘောပေါက်သွားတယ်အဲဒီတော့အဝိဇ္ဇာတရားနဲ့တဏတရားကိုသဘောပေါက်ခြင်းသည်ဝိပဿနာရဲ့အခြေခံအစကိုသိသွားတယ်သိသွားခြင်းပဲဝိပဿနာဖြစ်ဖို့ရအတွက်သဲလုံစာလေးရသွားခြင်းပဲလို့အဲဒီလိုသဘောပေါက်ရမှာပါနောက်တစ်ခါနံပါတ်2ပဋိစ္စသမုပ္ပါဒ်တရားရဲ့အစဟာလည်းပဲဒီဝိဇ္ဇာနဲ့ဒီတဏတရားနှစ်ပါးပါပဲ အဝိဇ္ဇာတရားနဲ့တဏှာတရားနှစ်ပါးကိုသဘောပေါက်ခြင်းသည်ပဋိစ္စသမုပ္ပါဒ်တရားကိုသဘောပေါက်ခြင်းပဲအဲ့ဒီတော့အဲ့ဒီသဘောပေါက်တဲ့သဲလုံစာကလေးရသွားတော့မှဟောပရမတ္တရားဆိုတာဒါပဲတကယ်ကြည့်ရမယ်ပရမတ္တရားကဒါပဲစောစောတုန်းကတွေ့နေတာကပုဂ္ဂိုလ်တ attva တွေပဲတွေ့နေတယ်ပုပ္ပိနိဗ္ဗာန်သံတုဒ္ဓိညာဒေဝသကုညာတို့ရဲ့အကူအညီနဲ့ပုဂ္ဂိုလ်တ attva တွေဘဝတွေတစ်ခုပြီးတစ်ခုတွေ့နေရတယ်တစ်ခုပြီးတစ်ခုသိနေရတယ်ဒါတွေဟာအမြင်မှမဟုတ်ဘူးအဲ့ဒီအမြင်နဲ့ဝိပဿနာမဖြစ်ဘူးအခုဘာတွေ့လဲအဝိဇ္ဇာတွေ့တယ်တဏှာတွေ့အဝိဇ္ဇာတရာပုဂ္ဂိုလ်တ attva လားတရာမဟုတ်ပါဘူးအကောင်ထယ်လားရှိအကောင်တယ်ရှိသလားမေးတော့လေမရှိပါဘူးတဘာဝတရားလေးပါတဏှာစရာလည်းပုဂ္ဂိုလ်တ attva ဟုတ်သလားမေးတော့မဟုတ်ပါဘူးအကောင်တယ်ရှိသလားမေးတော့လေမရှိပါဘူးသူလည်းပဲတဘာဝတရားလေးပါပဲအဝိဇ္ဇာဆိုတဲ့တဘာဝတဏှာဆိုတဲ့တဘာဝဒီတဘာဝတရားကလေးတွေကိုစတင်မြင်ခြင်းသည်ပရမတ်ကိုစတင်မြင်ခြင်းပါပဲပရမတ်ကိုစတင်မြင်လိုက်တယ်ဝိပဿနာရဲ့အခြေခံသက်လုံစာရသွားတယ်ပဋိစ္စသမုပ္ပါဒ်ရဲ့အစကိုတွေ့သွားတယ်ဒီနေရာမှာကောက်ချက်3မျိုးပေါ့နော်ကောက်ချက်3မျိုးပြန်ပြီးတော့စဉ်းစားကြည့်ပေါ့နံပါတ်1ကပရမတ်ဆိုတာဒါပဲဒီလိုသိသွားတယ်နံပါတ်2ကဝိပဿနာရဲ့သက်လုံစာလေးရသွားတယ်ဝိပဿနာရဲ့ဝိပဿနာဉာဏ်ဖြစ်ဖို့အတွက်သဲလုံစာလေးရသွားတယ်။နောက်တစ်ခါနံပါတ်3ကပဋိစ္စသမုပ္ပါဒ်ရဲ့အစကိုတွေ့သွားတယ်။ပဋိစ္စသမုပ္ပါဒ်ရဲ့အစကိုတွေ့သွားတယ်။အဲ့ဒါလို့ဖြစ်ဖို့ဆိုတာအင်မတန်ဒါဉာဏ်ကြီးတဲ့ပုဂ္ဂိုလ်မို့လို့ဖြစ်တယ်။တမာပုဂ္ဂိုလ်အနေနဲ့လို့တွေ့ဖို့မဖြစ်နိုင်ပါဘူး။ဆရာမပါဘဲနဲ့သိနေတာဘုရားပဲ။မြတ်စွာဘုရားနဲ့ပြည့်စုံကဘုရားပဲရှိတယ်။ကျန်တဲ့ပုံကိုယ်လေးအဲ့ဒီလိုမသိနိုင်ပါဘူးဆရာတစ်ပါးပါးကနေပြောပြပေးမှဆရာတဦးဦးစီမှနေခံပြီးတော့မှဒီသိတွေရတာပါအခုမြတ်စွာဘုရားကြတော့ဆရာမပါဘဲနဲ့ကိုယ်တိုင်ထိုးထွင်းပြီးတော့သိအောင်ကြိုးစားခဲ့ရဘလောက်အထိခက်ခက်ခက်ခက်ကြိုးစားခဲ့ရတယ်ဆိုတာဘုန်းကြီးတို့ယောဂီတွေသဘောပေါက်စေချင်ပါတယ်ကောင်းပြီဒီတော့ဒီအချိန်မှာသဲလုံစာ3မျိုးပေါ့နော်နံပါတ်1ကပရမတ်စရာကိုသူသဘောပေါက်တယ်နံပါတ်2ကဝိပဿနာရဲ့အခြေခံသူသိသွားတယ်နံပါတ်3ကပဋိစ္စသမုပ္ပါဒ်ရဲ့အခြေခံသူသိသွားတယ်ဒါကြောင့်ပဋိစ္စသမုပ္ပါဒ်ဆိုတာဘယ်ကနေစပေါ်လာတယ်လဲမင်းဒီနေရာကစပေါ်တာပဲပဋိစ္စသမုပ္ပါဒ်ရဲ့သဘောကိုဘာဖြစ်လို့ပဋိစ္စသမုပ္ပါဒ်ရဲ့သဘောကိုဆင်ញင်နှလုံးသွင်းလိုက်ရတာလဲမေးရင်ပဋိစ္စသမုပ္ပါဒ်သဘောကိုသဘောပေါက်မှပရမတ်မြင်တာကိုနော်ပဋိစ္စသမုပ္ပါဒ်ရဲ့သဘောကိုသဘောမပေါက်ရင်ပညာတော့ပညာခဲပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့ပဲလမ်းဆုံးနေမှာအဲ့ဒါဆိုရင်ဝိပဿနာမဖြစ်နိုင်ဘူးဒါကြောင့်ပဋိစ္စသမုပ္ပါဒ်ကိုသဘောပေါက်တာနဲ့ပရမတ်မြင်တာနဲ့ဝိပဿနာဖြစ်တာနဲ့သကလုံးသာ3မျိုး3လိုက်ပြီမဲ့အဋ္ဌပဉ္စင်းကတော့အတူတူပဲအဋ္ဌပဉ္စင်းအတူတူပဲနော်ပရိစ္ဆေသမုပ္ပါဒ်ကိုသဘောပေါက်တယ်ဆိုရရင်ပရမတ်ကိုသဘောပေါက်တယ်ဆိုရရင်ဝိပဿနာလမ်းကြောင်းပေါ်ရောက်တယ်ဆိုရရင်ဒီသုံးမျိုးဟာအတူတူပါပဲဒါကြောင့်ပရိစ္ဆေသမုပ္ပါဒ်သဘောမပေါက်ရင်ပရမတ်လည်းမမြင်ဘူးဝိပဿနာလည်းမဖြစ်ဘူးဒီလိုအပြန်အဖြစ်သိရမှာပေါ့နော်အဲ့ဒီတော့မြတ်စွာဘုရားဖေအားလောင်းတွေ့ကြည့်လိုက်တယ်။ဩလောကကြီးမှာတတ္တဝါတွေတဝါပြီးတဝါဖြစ်နေကြတယ်။အဲ့ဒီတဝါပြီးတဝါဖြစ်နေကြတာကလည်းပဲပုဂ္ဂိုလ်အနေနဲ့ပြောမယ်ဆိုရင်တော့လက်ဆက်မတတ်ဘူး။ပုပ္ပါကောရိနပညာယတိတန္တရာအစဘလုံးမရှားလို့မရမထင်ရှားဘူး။ဘဝတွေများလုံးအာကြီးလို့ပုဂ္ဂိုလ်ရဲ့အစရှာမရပေမဲ့ဓမ္မရဲ့အစကိုရှာကြည့်လိုက်တော့သွားတွေ့တယ်အဝိဇ္ဇာနဲ့တဏှာအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာနိဝရဏနာတတ္တနာတဏှာတာယောဇနာနာတဏှာဝဒတန္တာရတံလောကမှာရှိတဲ့တတ္တဝါတွေဟာအဝိဇ္ဇာဆိုတဲ့တရားနဲ့တ တရားရဲ့တမြင်ပိပင်တသိခံထားနေကြရသောတဏှာတယောဇနနာတဏှာတရားနဲ့တွေ့တာနေကြသောတတဝါတွေစကလုံးမတူဘူးနော်တတိထားကြည့်အဝိဇ္ဇာကိုသုံးတာကနိဝရဏလို့သုံးတယ်တဏှာကိုတယောဇနလို့သုံးတယ်မတူဘူးအဝိဇ္ဇာနိဝရဏနာတတနာတဏှာတယောဇနနာတကယ်တမ်းကျတော့ဘုန်းကြီးတို့သိညုံမှာပြောမယ်ဆိုရင်တော့အဝိဇ္ဇာကောတဏှာကောနှစ်မျိုးလုံးသည်နိဝရဏတရားတွေပဲအဝိဇ္ဇာလည်းနိဝရဏပဲတဏှာလည်းနိဝရဏပဲနော်အတူတူကြီးပဲတန်ရောစင်ကိုသုံးတဲ့အခါကျတော့လည်းဒီတိုင်းပဲအဝိဇ္ဇာလည်းတန်ရောစင်ပဲတဏှာလည်းတန်ရောစင်ပဲအတူတူပဲတန်ရောစင်စင်နေမှာအဝိဇ္ဇာလည်းပါတာပဲတဏှာလည်းပါတာပဲအတူတူပါကြတာပဲဒါပေမဲ့ဒီအချိန်မှာမြတ်စွာဘုရားလောင်းတော်ကြီးကခွဲပြီးတော့မြင်လိုက်တယ်အဝိဇ္ဇာကိုတော့ဘယ်လိုမြင်လဲနိဝရဏလို့မြင်တယ်နော်တဏှာကိုဘယ်လိုမြင်လဲတန်ရောစင်လို့မြင်တယ်မတူဘူးအဲ့ဒီမတူခြင်းရဲ့အတိတ်ပဲလေးနဲ့မှုဟာဘလောက်ထိတာသွားတယ်လဲဆိုရင်ဒါလေးကိုရှင်းပြမယ်နိဝရဏဆိုတာဘာပြောတာလဲဆိုတော့ရှေ့ကနေပိတ်ထားတဲ့ဘာမှမသိအောင်ပိတ်ထားတဲ့အပိတ်ကိုနိဝရဏလို့ခေါ်တယ်နော်ကိုသိကျင်တာလေးမသိအောင်ရှေ့ကနေကွယ်ထားတာအဲ့ဒီတော့ क्वे ထားတဲ့အပိတ်ဖုံးအတားစီအနောက်ရှက်အကန့်ကွက်အဲ့ဒါလေးဟာနိဝရဏပဲဒါကြောင့်အဝိဇ္ဇာကိုတော့အပိတ်ဖုံးအကန့်ကွက်အနောက်ရှက်အတားစီနိဝရဏဖြစ်တယ်မြတ်စွာဘုရားဟောတယ်တဏှာကြတော့ဘယ်လိုသုံးလဲတဏှာတန်ယောဇနနံတန်ယောစင်လို့သုံးတယ်အဲ့တော့တန်ယောစင်ဆိုတာဘာရောတန်ယောစင်ဆိုတာကကြိုးများကဲ့သို့အရာဝတ္ထုတကုနဲ့အရာဝတ္ထုတကုကိုခြည်ထားတာအရာတန်ရောစင်မျက်စိနဲ့ကြည့်လို့မြင်ရသလားဒီလိုတော့မမြင်ရဘူးဒါပေမဲ့အရာဝတ္ထုတကုနဲ့အရာဝတ္ထုတကုကိုဖမ်းပြီးတော့ဓာတ်သဘောနဲ့ခြည်ထားတာမသားသမီးပေါ်မှာမိဘကချစ်ကနှစ်သက်နေတယ်ဆိုရင်သားသမီးဆိုတဲ့အာယုံနဲ့မိဘနဲ့ကြားမှာတန်ရောစင်ကြိုးလေးနဲ့ခြည်ထားတာသားသမီးပေါ်မှာခြည်ထားတယ်ဇနီးခင်ပေါ်မှာခြည်ထားတယ်ကိုယ်နဲ့တဲ့အရာဝတ္ထုတစ်ခုကိုပုံမှန်ခြည်ထားတယ်။အဲ့ဒါလို့ခြည်ထားလို့ရှိရင်ကိုကရှေ့ကိုမသွားနိုင်ဘူး။နောက်ဆက်ငင်းနေတယ်။တားခင်တဲ့ပုဂ္ဂိုလ်သည်တားနဲ့ခွဲပြီးတော့မနေနိုင်ဘူး။သမီးခင်တဲ့ပုဂ္ဂိုလ်သည်သမီးနဲ့ခွဲပြီးတော့မနေနိုင်ဘူး။အဲ့ဒါလို့မနေနိုင်တာဘာကြောင့်တော့တဏှာဆိုတဲ့တန်ရောစင်နဲ့ဆွဲပြီးတော့ခြည်ထားလို့ဒီတော့အရာဝတ္ထုတစ်ခုလို့မျက်စိနဲ့တော့မမြင်ရပေမဲ့လည်းပဲအင်မတန်ကြီးမားတဲ့ကြိုးကြီးကဲ့သို့တန်ကြိုးကြီးကဲ့သို့ခိုင်မာတဲ့တန်ရောစင်ကြိုးနဲ့ခြည်ထားတာဒီတော့မြတ်စွာဘုရားကဒီနေရာမှာတန်ရောစင်ကြိုးအဖြစ်နဲ့တဏှာတရားကိုသတ်မှတ်ပေးထားတယ်ဒီတော့ဘဝတစ်ခုနဲ့ဘဝတစ်ခုအကူဆက်ဒီဘဝကနေနောက်ဘဝရောက်သွားတယ်နောက်ဘဝကနေနောက်ဘဝရောက်သွားတယ်နောက်ဘဝကနေနောက်ဘဝရောက်သွားတယ်အဲ့ဒီဘဝတစ်ခုစီဘဝတစ်ခုစီဘဝတစ်ခုစီကိုဘလို့စွန့်ရင်လည်းရောက်သွားတယ်လေတဏှာဆိုတဲ့ကြိုးနဲ့ဆွဆွဆွဆွပြီးတော့သွားတာအရင်ဘဝကဝิญဉ်ချုပ်ခဲ့တယ်ဒီဘဝရောက်လာတယ်ဘလို့ကလှမ်းဆွလိုက်တာလဲတဏှာကလှမ်းဆွလိုက်တာတဏှာကလှမ်းဆွလိုက်တဲ့အခါကျတော့ဘဝဆိုတဲ့စကွင်းထဲကနေပြီးတော့လွတ်အောင်ရုံးမထွက်နိုင်ကြအောင်ဘဝဆိုတဲ့စကွင်းထဲမှာပဲပြန်ပြန်ပြီးတော့ကြာရောက်ပါတယ်အရင်ဘဝကနေပြီးတော့ဝิญဉ်ချုပ်သွားတယ်တို့ရကြွရသွားပါလားမသွားနိုင်ဘူး30ဘောဘဝလည်းပဲပြန်လဲလာတယ်ဘာဖြစ်လို့ပြန်လဲလာသလဲတဏှာကျိုးနဲ့ပြန်ချီထားလို့ကြည့်ဒီဘဝရောက်တော့ကောယောက်ျားသားမှာတော့မိမိဘဝလေးตายရတယ်မိမိဘဝနဲ့မိမိနဲ့ကျိုးချီထားတယ်အဲဒီလိုကျိုးချီထားတာဘာဖြစ်တော့ဒီဘဝကိုကောင်းကောင်းဆိုးဆိုးမစွန့်ညင်ဘူးကောင်းကောင်းဆိုးဆိုးဒီဘဝကိုตายရတယ်တမဲ့တဲ့နေတတ်တဲ့မစွန့်ညင်ဘူးအဲ့တော့မစွန့်ညင်တာဒီဘာနဲ့ခြည်ထားလို့လဲတဏှာဆိုတဲ့ကြိုးနဲ့ခြည်ထားလို့အဲ့ဒီလိုတဏှာဆိုတဲ့ကြိုးကခြည်ထားလိုက်တဲ့အခါကျတော့ဒီဘဝကသာမစွန့်ညင်တာလားဆိုတော့ဒီလိုမဟုတ်သေးဘူးနောက်ဘဝကိုလည်းလှမ်းခြည်လိုက်သေးတယ်နော်ဘာဖြစ်လို့နောက်ဘဝကိုလှမ်းခြည်တယ်လို့ပြောနိုင်တယ်လဲတာရကလေးပြောပါဆိုရင်အလုံးကလေးတစ်ခုလောက်တယ်ကုသိုလ်တစ်ခုလောက်တယ်ကိုယ်တော်ကလောက်တဲ့ဘာအတွက်တော့အောင်နောက်ဘဝအတွက်အ ော်တို့တွေတော့သိကြည့်လာပြီသိခြင်းတရားနဲ့ရင်ဆိုင်ရတော့မယ်သိဖို့နှီးလာပြီနောက်ဘဝတော့တို့တစ်ခုခုလုံးကြအောင်မယ်ဒီလိုကိုနော်ဒါလူတိုင်းလူတိုင်းဒီလိုပဲစိတ်ကူးကြတာကိုအော်တို့တွေသိကြည့်လာပြီသိခြင်းတရားနဲ့တွေ့ရတော့မယ်သိခြင်းတရားနဲ့တွေ့တော့မယ်နှီးလာပြီနောက်ဘဝတော့တို့တစ်ခုခုလုံးမှတော့မယ်တော့ဒီတော့နောက်ဘဝအတွက်အလုပ်တစ်ခုခုလှမ်းဆောင်ရွက်လိုက်ခြင်းဒီပင်လေနောက်ဘဝနဲ့ဒီဘဝကိုလှန့်ချိလိုက်တာပဲအဲ့ဒါလိုချိလိုက်တာဘယ်လိုနဲ့ချိလိုက်တော့ကျိုးနဲ့ချိလိုက်တာအဲ့ဒီကျိုးတဲ့မှာကျိုးပေါင်းများစွာရှိတဲ့အထက်မှာအခိုင်အမာဆုံးကျိုးကတော့တဏှာကျိုးပဲကျန်တဲ့ကျိုးတွေလည်းရှိတာပါပဲတန်ရုံစင်ကအာလုံ10ပါးတော့ရှိတာကိုနော်အောက်ဘုံတန်တရာအပယ်လေးဘုံတန်တရာနဲ့ချိတဲ့ကျိုးက5ကျောင်းအထက်တန္တရာရူပဘုံအရူပဘုံဆိုတဲ့အထက်ဘုံတွေနဲ့ခြေတဲ့ကျိုးက5ကျောင်းအဲ့တော့ဒိဋ္ဌိတန်ရောစဉ်ဝိသကိစ္စတန်ရောစဉ်သီလပရပရမတတန်ရောစဉ်ကာမရာဂတန်ရောစဉ်ဗျာပါဒတန်ရောစဉ်အဲ့ဒီကျိုး5ကျောင်းကအောက်ဘုံတန္တရာလူဘုံရဲ့နတ်ဘုံရဲ့အပယ်လေးဘုံရဲ့အဲ့ဒီဘုံတွေမနေတဲ့မှာပဲအများလားခြေတစ်ပတ်လဲနေအောင်ဒီဘုံတွေတဲကနေထွက်မသွားအောင်ခြေထားတဲ့ကြုံ၅ကြောင်းဒေတိတန်ရောစဉ်ဝိသကိစ္စတန်ရောစဉ်သီလပရပရမတတန်ရောစဉ်ကာမရာဂတန်ရောစဉ်အဲကာမရာဂတန်ရောစဉ်ဗျာပါဒတန်ရောစဉ်ဖတ်မိပါလေနော်ဒေတိတန်ရောစဉ်ဝိသကိစ္စတန်ရောစဉ်သီလပရပရမတတန်ရောစဉ်ကာမရာဂတန်ရောစဉ်ဗျာပါဒတန်ရောစဉ်တန်ရောစဉ်ကြုံ၅ကြောင်းအရိတန်ရောစဉ်ကျုံ၅ချောင်းကအောက်တန္တရာကိုခြိထားတာအောက်တန္တရာဆိုတဲ့နေရာမှာဘယ်ကနေစမလဲဆိုတော့ဟိုးငရဲဘုံကနေပြီးတော့နတ်ဘုံအထိပေါ့နော်အဲ့တော့နတ်ဘုံက6ဘုံလူဘုံက2ဘုံအဘယ်က4ဘုံပေါင်းတော့ကာမ17ဘုံအဲ့ဒီကာမ17ဘုံအောက်တန္တရာမှာရုံးမထွက်နဲ့အောင်ဒီကာမ17ဘုံထဲမှာပဲတပွဲလည်းလည်းကျင်လည်နေအောင်ခြိထားတဲ့ကျုံက5ချောင်းဒေတိတာရောစဉ်ဆိုတဲ့ပုဂ္ဂိုလ်တ attva ဟာဒါကငါသားလေးဟာဒါကငါသမီးလေးဟာအဲ့ဒီတော့ပုဂ္ဂိုလ်တ attva ပေါ်မှာစွဲနေတဲ့ဒေတိတာရောစဉ်အကြောင်းအကျိုးဆက်သက်မှုကိုသဘောမပေါက်ဘူးဘာကြောင့်ဖြစ်ပါလိမ့်မလဲမြမကြီးကပဲဖန်ဆင်းသလိုလိုအလားရှင်များကလည်းဖန်ဆင်းထားသလိုလိုစသည်ဖြင့်အဲ့ဒီလိုဖန်ဆင်းခြင်းအပေါ်မှာယုံကြည်ပြီးတော့တကယ်ဖြစ်နေတဲ့အကြောင်းအကျိုးဖြစ်စဉ်ကိုသဘောမပေါက်ဘူးအဲ့ဒါသဘောမပေါက်တဲ့အတွက်စိတ်တရားသဘေဇဝါဖြစ်သဘေဇဝါဖြစ်နေတာတန်တရားတန်တရားဒီဝိသကိစ္စဒီတော့နံပါတ်1ကဝိသကိစ္စတန်ရောက်စဉ်ဆိုတဲ့ကျိုးနောက်တစ်ခါနံပါတ်3ကသီလပဒပရမာသတန်ရောက်စဉ်သီလပဒပရမာသတန်ရောက်စဉ်ဆိုတာကဘာပြောတော့ဩတို့ဒီလိုအကျင့်များကြည့်ရင်နောက်ဘဝမှာကောင်းတဲ့မွန်တဲ့ဘဝရောက်မှာပဲဆိုပြီးတော့မမှန်တဲ့အကျင့်တွေကိုပဲအမှန်ယူပြီးတော့ကျင့်သူကျင့်တာကတော့မမှန်တဲ့အကျင့်သူစိတ်ထဲမှာမှန်တယ်လို့ထင်နေတယ်အဲ့ဒီအကျင့်ကျင့်ခြင်းအပြင်လူဘုံနတ်ဘုံဒုချမ်းသာနာချမ်းသာရလိမ့်မယ်လို့ထင်တယ်မှားသောအကျင့်ကိုမှန်တယ်လို့ထင်ပြီးတော့ကျင့်နေတာအဲ့ဒါသီလပဒပရမသတ္တယောစဉ်ကျိုးနော်သီလပဒပရမသတ္တယောစဉ်ကျိုးကျင့်နေတာကတော့မှားသောအကျင့်သူစိတ်ထဲမှာမှန်တယ်လို့ထင်တယ်မှားသောအကျင့်ကိုမှန်တယ်လို့ထင်တယ်မှန်တယ်လို့ထင်ပြီးကျင့်နေတာသီလပရပရမာသတာယောစဉ်နောက်တစ်ခါနံပါတ်၄ကကာမရာဂတာယောစဉ်အာယုံ၅ပါးကာမဂုဏ်တရားတွေနဲ့တွေ့တဲ့အခါမှာတာယတ္တမနှိမ့်သက်တဲ့တဏှာတွေဖြစ်နေတယ်အာယုံ၅ပါးကာမဂုဏ်တရားပေါ်မှာခံစားလို့ကိုမဝဘူးအစင်းနဲ့ပတ်သက်လို့လည်းကြည့်လို့မဝဘူးအတန်နဲ့ပတ်သက်လို့လည်းနားထောင်လို့မဝဘူးအနက်ရှူရှာလို့မဝဘူးအရသာစားလို့မဝဘူးတွေးထိစရာတွေးထိလို့ကိုမပြီးနိုင်ဘူးအဲ့ဒီလိုအာယုံ၅ပါးအပေါ်မှာတာယတ္တမနှိမ့်သက်နေတဲ့တာယောစဉ်အဲ့ဒီတာယောစဉ်ကဘာလဲကာမရာဂတာယောစဉ်ဘာလဲကာမရာဂတာယောစဉ်နော်နောက်တစ်ခါနံပါတ်၅ကဗျာပါဒတာယောစဉ်ဗျာပါဒဆိုတာကြောင်းကြဆိုင်မှုလေးတွေပေါ့လေစိတ်မေးချမ်းနိုင်မှုစိတ်တလုံးချပြီးတော့ဥပိ္ပခမပြုတ်နိုင်ဘူးနေရာတကာမှာကြောင်းကြမှုလေးတွေဖြစ်နေတယ်တောင်းတမှုရဲ့ကြောင်းကြမှုရဲ့เนาะတောင်းတတာကကာမရာဂတာယောစဉ်ကြောင်းကြတာကဗျာပါဒတာယောစဉ် တောင်းတမှုရဲ့ကြောင်းကြမှုရဲ့တောင်းတဒါကဘာသာရောစင်လဲကမ္မရာကသာရောစင်ကြောင်းကြဒါကဗျာပရဒသာရောစင်အမြင်မှားလေးတွေရှိနေတာကဒိဋ္ဌိသာရောစင်เนาะအကြောင်းအကျိုးဆက်တမှုပေါ်မှာမရှင်းတာကဝိသေကိစ္စသာရောစင်ကိုကျင်းတဲ့အကျင့်ကိုပဲအမှန်လို့ထင်တာကသီလပဒပရမတသာရောစင် အဲ့ဒီတန်ရောစင်၅မျိုးတနည်းအားဖြင့်ပြောတော့ဂျုံ၅ကြောင်အဲ့ဒီဂျုံ၅ကြောင်မိမိတဏ္ဍာမှာရှိနေရင်လူဘုံနတ်ဘုံရောက်တော့ရောက်မယ်ဒါပေမဲ့အပယ်လေးပါးလည်းပြန်ကြတတ်သေးတာပဲအပယ်လေးပါးမှာလုံးဝမလွတ်သေးဘူးเนาะလူဘုံရောက်လည်းနတ်ဘုံရောက်လည်းပယ်လေးပါးရောက်လိုက်ဒါကြောင့်လူဘုံနတ်ဘုံရောက်လည်းပယ်လေးပါးရောက်လိုက်နဲ့ဒီလိုနဲ့ပဲချက်လဲနေတယ်သဒ္ဓရာမှာကျင့်တဲ့နေရဒါ Nibbana chata yaya bhalo ilo noga thok sutao ni bhime. Tekera nibbana yaya jang alo de, jojo sasa atho dhra miro amato. Pabilo ro, tanyo zinga, bhava bhama dweta nilo. No? Di bhava jiko yon matthwa chenpu. Sekara ha bhava ko yon mabhi nyo, mong mabhi nyingwe bhabi, di bhava ji mulo jina bhabu. Adishwari chobo gori mea bhyodra bho, amya mea de ira bhe, sadi bhe, di dhra mbe jade ira. Dhidhokha dhikhana ikhana ya dhavava jiko yon mong nyingwe bhiro. Nira. No? အဲ့ဒါခန္ဓာဒုက္ခကြီးကိုယုံမုံညင်ွယ်နေတယ်အဲ့ဒီလိုယုံမုံညင်ွယ်နေတဲ့အခါကျတော့တကယ်တမ်းဉာဏ်နဲ့ယုံမုံညင်ွယ်တဲ့ပုဂ္ဂိုလ်များကတော့ဒါသာရောစဉ်ကြုတ်ကိုတကယ်ဖြတ်နိုင်တဲ့ပုဂ္ဂိုလ်ပေါ့တချို့တချို့ပုဂ္ဂိုလ်တွေကျတော့တကယ်တမ်းဉာဏ်နဲ့ယုံမုံညင်ွယ်တာမဟုတ်ဘူးဒုက္ခတွေမခံနိုင်လို့ယုံမုံညင်ွယ်တာဒုက္ခတွေမခံနိုင်တာပြီးပနေရင်ဒီဘဝကိုတာယ ော့ဒီဒုက္ခတွေနဲ့ကိုမခံနိုင်ဘူးထွက်ပေါက်ရှာလာတယ်။ဒါအခြေခံလိုက်တော့တဏှာနဲ့ဒေါသဒီတော့ဒီနီးနဲ့ဒီခန္ဓာကိုဒီဘဝကြီးကိုပြတ်ချင်တယ်ဆိုတာဟာဒါမမှန်သောနေစနစ်ပဲ။မမှန်သောနေစနစ်ပဲ။ဉာဏ်နဲ့ယုံမုန်းတာကြမှာမှန်သောနေစနစ်။ဉာဏ်နဲ့ယုံမုန်းခြင်းကတော့ဘာကိုအဉာဏ်ကဘယ်ဘောမှာသဘောပေါက်တယ်၊ရုပ်ဘောမှာသဘောပေါက်တယ်၊နာဘောမှာသဘောပေါက်တယ်၊ခန္ဓာဘောမှာသဘောပေါက်တယ်၊ဖြစ်သဘောပြတ်သဘောဘောမှာသဘောပေါက်တယ်။အဲ့ဒီတော့သဘောပေါက်ပြီးတော့ယုံမုန်းခြင်းဝင်ရင်တော့ဒီယုံမုန်းခြင်းဝင်ခြင်းဟာဝိပဿနာဉာဏ်နဲ့ယုံမုန်းခြင်းဝင်တာမဟုတ်လို့မဉာဏ်ဖွဉာဏ်နိဗ္ဗာန်ချတာတကယ်ရနိုင်ပါလေ။အဲ့ဒီလိုမှမဟုတ်ဘဲနဲ့နော်ဝိပဿနာဉာဏ်မပါတဲ့ယုံမုန်းခြင်းဝင်ဤမျိုးကတော့အာကိုရလောက်တဲ့ယုံမုန်းခြင်းဝင်ခြင်းမျိုးမဟုတ်ဘူး။တဏှာအခြေခံတယ်ဒေါသအခြေခံတယ်။အဲ့ဒါကြောင့်တဏှာဒေါသအခြေခံပြီးတော့ခန္ဓာကိုယ်ကြီးယုံမုန်းပါပြီနိဗ္ဗာန်ရခြင်းပါလေ။ပြောတော့ပြောတာပဲ။ဒါပေမဲ့တကယ်တမ်းနိဗ္ဗာန်အစ်စ်ကိုအာယုံပြုတ်နိုင်သလားမေးတော့အာယုံမပြုတ်နိုင်ဘူးနိဗ္ဗာန်အစ်စ်ကိုအသာထားပါနိဗ္ဗာန်ရဲ့သဘာဝကိုသိသလားမေးတော့လည်းမသိဘူးဒီခန္ဓာကိုယ်ကြီးကိုတကယ်ပြစ်နိုင်သလားမေးတော့လည်းတကယ်မပြစ်နိုင်ဘူးဖြစ်နေတာအဲ့ဒါကြောင့်မလို့ဒီတန်ရောစဉ်ကြိုးကိုသာမဖြတ်နိုင်လို့ရှိရင်နိဗ္ဗာန်လိုချင်ပါတယ်ဆိုပေမဲ့လည်းပဲနိဗ္ဗာန်တကယ်မရောက်ပါဘူးပြောချင်တာအဲ့ဒါပြောချင်တာနော်နိဗ္ဗာန်တကယ်ရောက်ချင်ရင်တန်ရောစဉ်ကြိုးကိုဖြတ်ကမ္မရကသံယောဇဉ်ပြပါရသံယောဇဉ်ဒိဋ္ဌိသံယောဇဉ်သီလပရပရမသသံယောဇဉ်ဝိသကိစ္စသံယောဇဉ်အဲ့ဒီသံယောဇဉ်ကြုံ၅ကြောင်ပြတ်သွားလို့ရှိရင်ဒီပုဂ္ဂိုလ်သည်အပယ်မရောက်တော့သူဂတိကနေနိဗ္ဗာန်ရောက်ဖို့ပဲရှိတော့တယ်နော်ဒါကြောင့်မလို့ပရမသောဖျားရမကတိ၅ကြောင်ကမ္မရကသံယောဇဉ်ပြပါရသံယောဇဉ်ဒိဋ္ဌိသံယောဇဉ်ဝိသကိစ္စသံယောဇဉ်သီလပဒပရမတသံယောဇဉ်။ဘာဖြစ်လို့လဲဒီသံယောဇဉ်တွေကအောက်ပိုင်းတန္တရာနဲ့ခြိထားတဲ့သံယောဇဉ်တွေဖြစ်လို့အဲ့ဒီတည်းမှာအပြင်းထန်ဆုံးကဘယ်လိုပါလဲကာမရာဂဆိုတဲ့တဏ္ဍာ။ဟုတ်ပြီ။အဲ့ဒီသံယောဇဉ်တွေပယ်နိုင်တော့ကောဘဝတွေလုံးဝပြတ်သွားပြီလားမေးတော့ဒီလိုတော့မပြတ်ဘူး။အပယ်လေးပါးမှသာလွတ်သေးတာ။အထက်အထက်ဗြဟ္မဘုံတွေရောက်နိုင်သေးတယ်အထက်ထက်ဗြဟ္မဘုံနေနဲ့လှမ်းပြီးတော့ခြိထားသေးတယ်အထက်ထက်ဗြဟ္မဘုံနေနဲ့လှမ်းခြိတဲ့တန်ရောစဉ်က၅မျိုး ရူပရာဂတန်ရောစဉ်အရူပရာဂတန်ရောစဉ်ဩဒိစ္စတန်ရောစဉ်နော်မာနတန်ရောစဉ်အဝိဇ္ဇာတန်ရောစဉ်နော်ရူပရာဂတန်ရောစဉ်အရူပရာဂတန်ရောစဉ်ဩဒိစ္စတန်ရောစဉ်မာနတန်ရောစဉ်အဝိဇ္ဇာတန်ရောစဉ်ဟောအဲ့ဒီတန်ရောစဉ်ကြောင့်ငါအကြောင်းကားတော့အောက်ပိုင်းတန်ត្រာနဲ့တော့သူတို့ချိန်မထားဘူးရူပအရူပလို့ခေါ်တဲ့အထက်ပိုင်းသန္တာနဲ့တကပြန်ပြီးတော့ခြိထားသေးတယ်နော်ခြိထားသေးတယ်ဒီ30ဘောလောကကြီးတဲ့ကနေပြီးတော့ရုံထွက်ဖို့ဆိုတာအတော့ကိုခက်ရခင်စီထွက်ရတာပရမအောက်ပိုင်းသန္တာလို့ခေါ်တဲ့အပယ်လေးပုံမှရုံထွက်နိုင်ဖို့အတွက်အောက်ပိုင်းတန်ရုံးစဉ်တွေဖြတ်ရတယ်အထက်ပိုင်းတန်ရုံးစဉ်တွေရှိနေသေးရင်ရူပဘောအရူပဘောမှာကျင်လည်အောင်မယ်အဲ့ဒီတော့ရူပဘောအရူပဘောနဲ့မကျင်လည်ကျင်တော့ဘူးရူပဘောအရူပဘောဘောကနေပဲဘောကနေလွတ်အောင်ရှောင်ထွက်တော့မယ်အောဘောတန္တရာကလည်းလွတ်ခဲ့ပြီအထက်ဘောတန္တရာကလည်းဆက်ပြီးတော့လွတ်ချင်သေးတယ်ဆိုရင်အခုဒုတိယမြောက်အုပ်စုဒုတိယအုပ်စုဖြစ်တဲ့ရူပရာကတန်ရောစင်းတို့အရူပရာကတန်ရောစင်းတို့ဩရိစ္စတန်ရောစင်းတို့မာနတန်ရောစင်းတို့အဝိဇ္ဇာတန်ရောစင်းတို့အဲ့ဒါကိုဆက်ပြီးတော့ကြည်ကျိုးနေဖြတ်အောင်အဲ့ဒီတော့မှမဖြတ်နိုင်ရင်30ဘုံနဲ့မှပဲပြန်ရောက်အောင်ပါပဲနော်အဲ့ဒီကျိုးတွေထဲမှာလည်းအထက်ပိုင်းကျိုးတွေထဲမှာလည်းဘလို့ပါနေလဲတဏှာပါနေတာပဲရူပရာဂဆိုတာတဏှာအရူပရာဂဆိုတာလည်းတဏှာဒီတော့တဏှာကျိုးကအင်မတန်ဆန့်ကျင်တယ်ဒိဋ္ဌိကျိုးဆိုရင်အောက်ပိုင်းတာရောစင်ပဲဖြစ်တယ်အဖအောက်ပိုင်းဘုံတွေပဲခြေတယ်အထက်ပိုင်းဘုံတွေမခြေဘူးဝိသကိစ္စတို့သီလပရပရမသားတို့လည်းဒီတိုင်းပဲအပိုင်ပုံနဲ့ပဲခြေတယ်အထက်ပိုင်ပုံနဲ့မခြေဘူး။ဩဒိစာတို့မာနာတို့အဝိဇ္ဇာတို့အဲ့ဒီကျိုးတွေဆိုရင်အထက်ပိုင်ပုံနဲ့ပဲခြေတယ်အပိုင်ပုံနဲ့မခြေဘူး။ဟော။တဏှာကြတော့အဲ့ဒီလိုမဟုတ်ဘူး။အပိုင်ပုံနဲ့ခြေလဲခြေထားတယ်အထက်ပိုင်ပုံနဲ့လည်းခြေထားတယ်။အပိုင်ပုံနေနဲ့ခြေထားကကာမရာဂတန်ရောစဉ်။အထက်ပိုင်ပုံနေနဲ့ခြေထားကရူပရာဂတန်ရောစဉ်အရူပရာဂတန်ရောစဉ်။ဒီတော့တန်ရောစဉ်10ပါးကိုလိုက်ကြည့်လိုက်တဲ့အခါကျတော့30ဘုံလုံးအကုန်လုံးကိုချိန်နိုင်တဲ့တန်ရောစဉ်သည်တဏ္ဍာနော်ဒေါသလည်းအကုန်လုံးမချိန်နိုင်ဘူးဒေါသတန်ရောစဉ်လည်းအဲပဋိက္ခလို့ခေါ်တဲ့ဒေါသတန်ရောစဉ်လည်းဒေါသတန်ရောစဉ်ဒီအောက်ပိုင်းဘုံပဲသူချိန်တယ်ဒေါသတန်ရောစဉ်လို့ခေါ်တဲ့ပဋိက္ခတန်ရောစဉ်ကိုပယ်လိုက်တာနဲ့ဒီပိုင်းနဲ့အောက်ပိုင်းဘုံမရောက်တော့အထက်ပိုင်းတော့ရောက်ပါတယ်အောက်ပိုင်းဘုံသူမရောက်တော့ဒိဋ္ဌိတန်ရောစဉ်နဲ့ဝိသကိစ္စတန်ရောစဉ်တို့အဲ့ဒီကြိုတွေဖြတ်နိုင်အောင်ပိုင်တာရောစင်မသွားတော့သီလပရပရမန္တတာရောစင်ဖြတ်နိုင်ရင်လည်းအောင်ပိုင်ပုံမသွားတော့အဲရူပရာကျန်တဲ့မာနတို့အဝိဇ္ဇာတို့ဩရိစ္စတို့ဖြတ်နိုင်အထက်ပဲပုံလည်းမသွားတော့အဲ့တော့ကျန်တဲ့တာရောစင်တွေကတချို့တချို့တာရောစင်ကအောင်ပိုင်ပုံကိုချီတယ်တချို့တချို့တာရောစင်ကအထက်ပိုင်ပုံကိုချီတယ်သူ့နေရာနဲ့သူချီကြတာကိုတဏ္ဍာတာရောစင်ကြတော့အဲ့လိုမဟုတ်ဘူးအပိုင်ပုံကိုလည်းခြေတယ်အထပိုင်ပုံကိုလည်းခြေတယ်သူကပြင်းထန်ဆုံးပဲအဲ့ဒါကျိုးထဲမှာတဏ္ဍာန်ရောစင်ကအပြင်းထန်ဆုံးပဲ30ဘုံလုံးအကုန်လုံးခြေထားတဲ့ဆိုရင်မမှားဘူး30ဘုံအကုန်လုံးကိုအထပိုင်ပုံအပိုင်ပုံကိုအကုန်လုံးကိုခြေနိုင်တဲ့တန်ရောစင်ဒီတဏ္ဍာန်ရောစင်တဏ္ဍာကျိုးဒါကြောင့်မြတ်စွာဘုရားသခင်ကိုရမကြီးကတန်ရောစင်ကျိုးတွေမျောများစွာရှိပြီရှင်းရတော့လည်းပဲဒီနေရာမှာတဏ္ဍာတန်ရောစဉ်ကျုပ်ကိုအဓိကထားပြီးတော့ဟောခဲ့တာမင်းတို့ကွာတဲ့ဒီဘဝတွေကမင်းတို့ဘယ်တော့မှယုံမထွက်နိုင်တာဒီတဏ္ဍာကြောင့်နော်ဘုံဘဝတွေကဘရောဘလုံးနည်းနဲ့မှယုံမထွက်နိုင်တာဒီတဏ္ဍာကြောင့်ဘာဖြစ်လို့ယုံမထွက်နိုင်တာလဲဒီဘုံဘဝတွေရဲ့အပြစ်ကိုမမြင်လို့အပြစ်မမြင်ဘလို့ကဖုံးတော့အဝိဇ္ဇာဝိပဿနာဉာဏ်နဲ့မဖြစ်အောင်ဘလို့ကကာစီထားတော့အဝိဇ္ဇာယုံနာနေမသိအောင်ဘလူကပိတ်ထားတော့အဝိဇ္ဇာအဲ့တော့ဝိပဿနာဉာဏ်ဖြစ်ခြင်းနဲ့ဖြစ်ခွင့်မရဘူးအဝိဇ္ဇာကြောင့်ယုံနာနေသိခြင်းနဲ့သိခွင့်မရဘူးအဝိဇ္ဇာကြောင့်နော်သစ္စာလေးပါးတွေသိခြင်းနဲ့သိခွင့်မရဘူးအဝိဇ္ဇာကြောင့်တဏ္ဍာကြီးထဲမှာထွက်ခြင်းနဲ့ထွက်ခွင့်မရဘူးအဝိဇ္ဇာကြောင့်ဒီတော့အဝိဇ္ဇာကပိတ်ထားတယ်တဏ္ဍာကဆွဲထားတယ်အဝိဇ္ဇာကပိတ်ထားတယ်တဏ္ဍာကဆွဲထားတယ်မဆွမ်းရင်းကလည်းရှိကစောင်းငင်းကလည်းညရှေ့ကိုမသွားနိုင်တော့နော်မစွမ်းရင်းကလည်းရှေ့ဆိုတာကအဝိဇ္ဇာသဘောကစောင်းငင်းကလည်းညဆိုတာက တဏှာရတဲ့ပေါ့နော်အောက်မှာကစွန်းတွေလေးတွေမြေပြင်မှာလက်ရှက်ထုတ်ပြန့်ကျဲနေတော့ပြေးတဲ့အခါကျတော့အဲ့ဒီကစွန်းတွေလေးတွေနဲ့ခြေတော်မသွားညှိနေတော့ရှေ့ကိုမသွားနိုင်တော့အဲ့တော့ကျိုးကစွန်းတွေကျိုးလေးတွေကခြေတော်ကိုရစ်ပတ်ထားတာဒီတဏှာနဲ့တူးတယ်ရှေ့ကိုသွားနိုင်တဲ့စွန်းရည်အားတွေကုန်နေတာအဝိဇ္ဇာနဲ့တူးတယ်မစွန်းရင်ကလည်းရှိရှေ့ကိုဆက်ပြေးဖို့ဆက်သွားဖို့အားကိုမရှိဘူးအားမရှိတာကအဝိဇ္ဇာနဲ့တူးတယ်အောက်ကကစုံးတွေကျိုးလေးတွေညှိနေတာကတဏှာကျိုးနဲ့တူတယ်အဲ့ဒီနှစ်ခုရှိလာတဲ့အခါကျတော့ဒီပုဂ္ဂိုလ်သည်ဒီလေကွင်းတဲ့ကနေအပြင်းမဲ့ရအောင်မထွက်နိုင်တော့ဘူးအဲ့ဒီလိုပဲတဲ့သတ္တဝါတွေဟာလည်းပဲ30ဘုံတဲ့ကနေပြီးတော့လွတ်အောင်ရုံးမထွက်နိုင်တာသည်အဝိဇ္ဇာနဲ့တဏှာကြောင့်ပဲလို့ဖျားလောက်ဟာနော်ဘာသကရတရား3ခုနဲ့ကစုံလာပြီးနေသားကောင်းရာကျုံမိုးတော့ရာမရောက်ခင်မှာဒီတွေးလေးတွေဝင်လာအဲ့ဒီတွေးလေးတွေဝင်လာတဲ့အတွက်မြတ်စွာဘုရားကစိတ်ထဲမှာသဘောပေါက်လာတဲ့ဩအဝိဇ္ဇာနိဝရဏနာတတ္တနာဒဏသံယောဇနာနာတဏဝတ္တတန္တာရတံလောကကြီးမှာရှိကြတဲ့တတ္တဝါတွေဒီတန္တရာကြီးတဲ့ကရုံးမထွက်တိုင်းတာဟာဒီအဝိဇ္ဇာနဲ့ဒီနန္ဒာကြောင့်ပဲလို့မြတ်စွာဘုရားကကောက်ချက်ချပြခဲ့တာအဲ့ဒီချပြခဲ့တဲ့ကောက်ချက်ကိုကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာကရှေ့ကနေပိတ်ထားတယ်တဏှာကဆွဲထားတယ်နော်အဝိဇ္ဇာကရှေ့ကနေပိတ်ထားတယ်တဏှာကဆွဲထားတယ်ဒါဘုန်းတော်ပရိသတ်တွေကဒီဝိဇ္ဇာနဲ့ဒီတဏှာကိုမပယ်တတ်နိုင်ဘူးဆိုရင်တော့30ဘုံထဲကနေရုံးထွက်နိုင်ဖို့လမ်းမရှိတော့ဘူးနော်ဘလောက်ပဲနိဗ္ဗာန်ချမ်းသာလိုချင်ပါတယ်ပြောပြောဘလောက်ပဲနိဗ္ဗာန်ချမ်းသာရရပါလို့ဤလိုဆုတွေတောင်းတောင်းဒီဝိဇ္ဇာနဲ့ဒီတဏမပယ်တတ်နိုင်တဲ့မြတ်ကလပ်ပလုံးဘယ်တော့မှတန္တရာကြီးထဲမှာရောက်မထွက်နိုင်ပါဘူးတဲ့ဒီသင်္ကန်းစာလေးကိုဘုန်းကြီးတို့ပရိသတ်တွေကိုဘုန်းကြီးပေးပါတယ်ဒီတော့ပရိသတ်သမုပ္ပါယ်ရဲ့နောက်ကြောင်းခံဝိပဿနာရဲ့အခြေခံပရမတ်သဘောတရားတို့ရဲ့စတင်မြင်ပုံဒီခန္ဓာကလေးကိုနောက်နေမှာဆက်ပြီးတော့ပရိသတ်သမုပ္ပါယ်ဖြစ်စင်နေရှင်ပြီးတော့ကျေးဇူးပြုပေးမယ်ခဏိတော့ဒါ ਈ စီလို့ဒါရိကောတော့ကြအောင်ဆို။အေးကြမ္မာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလတပွဲတင်းနေအောင်ပြုစုဆောက်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။